ရင်းညာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လို့ရှိရင်မိသားစုတစ်ခုကိုဒေါ်လာ6000ပေးမယ်လို့တရုတ်နိုင်ငံကပြောဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာဒါဟာမဟုတ်မှန်ကြောင်းတရုတ်ဘက်ကညှင်းဆုတ်လိုက်ပါတယ်။ရင်းညာတွေမြန်မာနိုင်ငံကိုပြန်ရင်ပတ်စံပေးမယ်လို့တရုတ်ဆိုကဘယ်တော့မှကန့်လန့်မှုတွေမရှိခဲ့ကြောင်းဒါကာမြို့တရုတ်တန်ယုံကတန်တမန်တူဖြစ်သူဗီရာဟူကပြောဆိုတယ်လို့ဘီနာအွန်လိုင်းသတင်းရဲ့ရေးသားချက်ကိုကူကားပြီးတော့တူရကီနိုင်ငံထုတ် Anadolu Agency သတင်းမှမနေ့ကဖော်ပြထားပါတယ်။အရှာရီယာတရုတ်ကိုယ်စားလှယ်ဆန်ကောင်းဆိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပြည်သားမှာရိုဟင်ညာမျိုးသား15ဦးမျိုးသမီး14ဦးတို့နဲ့တနင်္လာနေ့တုန်းကတွေ့ဆုံပြီးတော့သူတို့မြန်မာပြည်ပြန်ရင်မိသားစုတစ်ခုကိုဒေါ်လာ6000ပေးမယ်လို့ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတော့ရပိုင်းကြမှာပဲတရုတ်တန်တမန်ကဒီသတင်းတွေမမှန်ကန်ကြောင်းကန့်ကွက်ညှင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်ကိုယ်စားလှယ်ဘက်ကကန့်လန့်ခဲ့တာကတော့ရခိုင်ပြည်နယ်တွေကရိုဟင်ညာတွေရဲ့အိမ်တွေပြန်ဆောက်တဲ့ကိစ္စမှာတရုတ်ဘက်ကငွေကြေးအကူအညီတချို့ပေးမယ်လို့တော့ပြောဆိုခဲ့ကြောင်းတရုတ်ကိုယ်စားလှယ်နဲ့ရိုဟင်ညာတွေနဲ့တွေ့ဆုံမှုမှာပါဝင်ခဲ့သူဘင်္ဂလားဒေ့ရှ်ရာရှိတူကဘယ်နာသတင်းကိုပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။